နှစ်ခုကိုဗစ်အခြေအနေနဲ့ပတ်သက်လို့ဒီကမ္ဘာလုံးမှာကိုဗစ် -19 တွေ့ရှိတာ288ဒသမ2တန်းရှိသွားပြီးကာကွယ်ဆေးအလုံးပေါင်း 9 ဒသမ1ဘီလီယံထိုးပြီးပြီလို့ဂျွန်နော့ပကင်းစတက်ကလို့ရဲ့ကိုရိုနာဗိုင်းရပ်စ်သတင်းရင်းမြစ်ဌာနကစနေနေ့ကထုတ်ပြန်လိုက်ပါတယ်ကမ္ဘာတဝန်းအိုမီခရွန်မျိုးကွဲကူးစက်နေချိန်ဩစတြေးလျနိုင်ငံနယူးဆောက်ဝေးလ်စ်ပြည်နယ်မှာနှစ်သက်ကူးညဟာရေးပေါ်ကျန်းမာရေးဝန်ထမ်းတွေအတွက်နှစ်ပေါင်း126နှစ်အတွင်းမှာအလုံအများဆုံးညဖြစ်ခဲ့တယ်လို့ဆစ်ဒနီမော်နင်းထဲရဲ့သတင်းစာကြီးကစနေနေ့မှာဆိုလိုက်ပါတယ်။နှစ်သက်ကူညမှာထုံးစံတိုင်းရဲနဲ့ဆက်ဆက်ရေးပေါ်ကိစ္စတွေမတော်မတဆဖြစ်မှုတွေရှိခဲ့ပေမဲ့ COVID-19 ကထိတ်ကိုတက်သွားပါတယ်လို့ရေးပေါ်လူနာတင်ရင်စစ်ဆေးရေးမှုချုပ်ကသတင်းစာကိုပြောပါတယ်။အိန္ဒိယနိုင်ငံမှာတော့စနေနေ့က COVID ပိုးတွေ့ရှိမှုအသစ် 22,985 ဦးရှိခဲ့ပြီး Omicron ပိုးကတော့စုစုပေါင်း 1,432 ဦးထိရှိခဲ့ပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောကြပါတယ်တကယ်ဖြစ်တာကဓာတ်ထည်များနိုင်တယ်လို့ပြည်သူ့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ